ရုရှားရဲ့တင်ကြိုသတိပေးထောက်လှမ်းရေးလေယာဉ်နှစင်းကိုယူကရိန်းလီဒါကပြစ်ချလိုက်တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကတနင်္လာနေ့ကပြောလိုက်ပါတယ်။ရုရှားလေယာဉ်တွေဟာမိုင်400အကွာမှာရှိတဲ့ရန်သူကိုသိရှိနိုင်ပြီးမြေပြင်ကတပ်တွေစီကိုသတင်းပို့ပေးနိုင်ပါတယ်။ယူကရိန်းမှာရှိတဲ့ရုရှားတပ်တွေကိုလှုပ်ရှားရမှာဒီလေယာဉ်တွေကိုမရှိမဖြစ်အရေးပါပါအသုံးပြုကြတာပါ။ပြကြသွားလဲဆိုတဲ့လေယာဉ်နှစ်စက်က A50 အမျိုးအစားနဲ့ IL22 အမျိုးအစားထောက်လိုက်လေယာဉ်တွေဖြစ်ကြပါတယ်။လေယာဉ်တွေကိုဘလို့ပြစ်ချခဲ့တယ်ဆိုတာကိုတော့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များရဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဗယ်လာရီဇာလူစင်နီကမပြောချပါဘူး။ယူကရိန်းဟာအနောက်နိုင်ငံတွေစီကလေကြောင်းကာကွယ်စနစ်ကိုရရှိထားတာပါ။လူမှုမီဒီယာပေါ်မှာသူတွဲတင်လိုက်တဲ့ဗီဒီယိုထဲမှာတော့ယူကရိန်းနဲ့ရုရှားအကြားမှာရှိတဲ့အဇော့ပင်လယ်ပြင်မှာလေယာဉ်ကိုဖမ်းယူသိနိုင်တဲ့စက်ပေါ်ကနေပျောက်သွားတာကိုပဲတွေ့ရပါတယ် A50 လေယာဉ်ပေါ်မှာလူ15ယောက်လိုက်ပါထောက်လန်းနိုင်တာပါရုရှားလေတပ်ကစစ်ဆေးရေးအတွက်အဲ့ဒီလိုလေယာဉ်မျိုး6စင်းကိုအသုံးပြုနေပါတယ်ဒီသတင်းနဲ့ပတ်သက်ပြီးရုရှားစစ်တပ်ကအတည်ပြုချက်ချက်ချင်းမရရှိသေးပါဘူး